ဗီယက်နမ်နိုင်ငံအလယ်ပိုင်းမှာမြေကြီးထက်ရှန်မှုကြောင့်လူ9ဦးသေဆုံးခဲ့ပါတယ်။ဖူယန်ဟန်ဟွာနဲ့နင်တူပြည်နယ်တွေမှာရပ်ပေါင်းများစွာမိုးရွာသွန်းခဲ့ပြီးမြေကြီးရှန်ခဲ့မှုကြောင့်နောက်ထပ်လူ6ယောက်ပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလိုရေကြီးမှုကြောင့်လူပေါင်း 3,400 ကိုသူတို့နေအိမ်တွေကနေဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။အစောပိုင်းကလည်းအိတ်ဒေတာမှာမိုးချီပြီးမြေကြီးရှန်ခဲ့တာကြောင့်ခီးတယ်20လိုက်ပါခဲ့တဲ့ဘတ်စကားတစ်စင်းအဝေးပြေးလမ်းမပေါ်ကနေရေနဲ့အတူပါသွားခဲ့မှုပါဝင်မြေကြီးမှုကြောင့်အနည်းဆုံးလူ143ဦးသေဆုံးခဲ့ပါတယ်။ဒီသတင်းနဲ့တဆက်တည်းထိုင်းနိုင်ငံတောင်ပိုင်းမှာအခုသတင်းပတ်တွင်မိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်လူ12ယောက်သေဆုံးခဲ့တယ်လို့ထိုင်းအာဏာပိုင်ကပြောပါတယ်။ဟတ်ရိုင်မြို့ကရေကြီးမှုဟာအခုသတင်းပတ်တွင်နောက်ဆုံးဖြစ်ခဲ့တာဖြစ်ပြီးတော့ထိုင်းနိုင်ငံအရှေ့မြောက်ပိုင်းနဲ့အလယ်ပိုင်းပါဝင်နိုင်ငံတော်ဝန်ပြီးခဲ့တဲ့အောက်တိုဘာလကစပြီးတော့ဖြစ်ခဲ့တဲ့ရာသီဥတုဆိုးရွားမှုတွေကြောင့်အခုဆိုရင်သေဆုံးသူပေါင်း122ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ဒီလိုရာသီဥတုဆိုးရွားတဲ့အခြေအနေတွေကြောင့်လူပေါင်း2,000,000လောက်ဒုက္ခရောက်ခဲ့ကြပါတယ်။လူရေတသိန်းခွဲကျော်ရှိတဲ့ဟတ်ရိုင်မြို့ဟာကမ္ဘာလက်ခီးသွားတွေလာရောက်တဲ့မြို့ဖြစ်ပြီးတော့မိုး3ရက်ဆက်တိုက်အဆက်မပြတ်ရွာသွန်းမှုကြောင့်ကိုးပေလောက်ထိရေကြီးခဲ့ပါတယ်ခင်ဗျာ။